တက်ကြသွားတဲ့တက်မတော်ပူဆောင်ရေး Y8 လေယာဉ်ရဲ့လေယာဉ်အမှတ် 5823 အမှတ်သားပါတဲ့လေယာဉ်မိပိုင်းကိုဒီကနေ့ဇွန်လ15ရက်နေ့ညနေပိုင်းမှာစတင်တွေ့ရှိပြီးဆက်ယူဖို့ကြိုးစားနေတဲ့အကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။အခုချိန်ထိတက်ကြတက်မတော်ပူဆောင်ရေးလေယာဉ်ပေါ်ပါခီးတွေရဲ့ရုပ်အလောင်း60ကိုတွေ့ထားပြီး32ဦးပျောက်ဆုံးနေဆဲဖြစ်ကြောင်းနဲ့နောက်ဆုံးသိထားသမျှကို VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးမှာပါရှင်။တကြတမရော Y8 လေယာဉ်ရဲ့လေယာဉ်အမိပိုင်းကိုပင်လယ်ပြင်အတွင်းတွေ့ရှိထားပြီးဆယ်ယူဖို့ကြိုးစားနေတဲ့အခြေအနေကိုတမရောသတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးကြီးမြတ်မင်ဦးကအခုလိုပြောပြပါဗျ။
ကျွန်တော်တို့ကအခုတော့တွေ့တယ်ဆိုတော့ကျွန်တော်တို့အဲ့ဒါကိုအတိပြုတ်ပြီးသွားပြီ။ဒါပေမဲ့ဆယ်ဖို့ပြုတ်ပြီးတော့ကြိုးစားနေပေါ့။အဲ့လောက်ပဲသူတို့ရတော့မှောင်းနေဒီကူကမှောင်းနေကြပြီလေ။အမိပိုင်းတွေ့ပါတယ်။9/8/3ဖြစ်ကြောင်းဟုတ်ပြီရတယ်။အတိဆက်ပြီးရှာဖွေပါမယ်။အမိပိုင်းလိုပဲကျွန်တော်တို့ဒါကြီးတော့အပေါ်တခုကဒီကောက်ကျင်နေတော့ဖြစ်တယ်နော်ဟုတ်တယ်မလားပြီးတော့ပေတရာမှာတွေ့ရဆိုရင်ပေ60မှာလုံးဝမှောင်နေပြီတက်တယ်ကျွန်တော်တို့လမ်းမိုက်ညလို့မှောင်မဲနေတာအဲ့တော့အဲ့ဒါကြီးကိုလည်းဆွဲတင်ရအောင်ပေါ့နော
်ဒီကနေ့ဇွန်လ15ရက်နေ့ညနေပိုင်းမှာပင်လယ်ပြင်အတွင်းပြက်ကြတက်မလို့ Y8 လီယင်ရဲ့ဒီနေ့အမှတ် 5020 လို့အမှတ်သားပါတဲ့လီယင်အမိပိုင်းကိုရေအောက်အနက်15မီတာကမှရှာဖွေတွေ့ရှိထားပြီးလို့တက်မလို့ကောက်ွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်တမရအရာရှိစစ်တီနဲ့မိသားစုဝင်တွေပါဝင်တဲ့တမရပို့ဆောင်ရေး Y8 လေးဟာဇွန်လ9ရက်နေ့မှာဗိမျိုကန်ဒီရန်ကုန်ကိုအတွားရုတ်တရက်ဆက်သွယ်မှုပြတ်တောက်ပြတ်ကျခဲ့တာဖြစ်ပြီးလက်ရှိအချိန်ထိတော့အဲ့ဒီလေးရင်ပေါ်ပါခီးတယ်ရဲ့ရုပ်လောင်90လောင်းကိုရှာဖွေတွေ့ရှိထားပြီး32ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်။လေးရင်ပြတ်ကျတဲ့အကြောင်းရင်းကိုသိနိုင်ဖို့တော့ Black Box ကိုရှာတွေ့မှအဖြေရှာနိုင်မှာဖြစ်ပြီးမြန်မာပြည်မှာဤပညာပိုင်းဆိုင်ရာအားနည်းချက်တွေရှိနေသေးတာမို့ Black Box ကိုရှာမတွေ့ဘဲလေယာဉ်ပြတ်ကျောက်မှုအကြောင်းရင်းကိုဖော်ထုတ်ဖို့ခက်ခဲတယ်လို့နိုင်ငံတကာအထွေထွေရှိတဲ့အငင်းစားလေယာဉ်မှူးကြီးတူကတုံ့ပြန်ပါတယ်
။အမတ်တူကခုနပြောသလိုပဲ Black Box ပဲသူကရက်ကော့ဒါပေါ့အထဲမှာအကုန်လုံးမြင်နေရမှာဟုတ်နော်။အဲ့တော့ပြတ်ကျသွားတယ်ဆိုတော့ဒီစီးရီယယ် debris ပေါ့နော်။ဒီကြီးပေါ်မှာလည်းတောက်ခွဲသွားနိုင်တယ်လေထဲမှာလည်းတောက်ခွဲသွားနိုင်တယ်။ဒီကြီးနဲ့ကြီးတဲ့အခါကျတော့လေimpact ကြီးတဲ့အခါကျတော့အစိပ်ပိုင်းတွေပြသွားတယ်ဆိုတော့ပြောလို့မရအောင်ပြောတာကျွန်တော်ကိုယ်တိုင်လည်း special investigation လုပ်ဘူးလေဒါကဒီလိုပြသွားပြီးတော့လည်းနေရာမျိုးကတော့ဖြစ်တယ်အဲ့ဒါကြီးကအခုကျွန်တော်တင်ကျွန်တော်ပုံမှန်နိုင်ငံနေနဲ့ live ပြီးသေးဘူးအဲ့တော့ကျွန်တော်တို့အမေရိကမှာတော့ NDSC ပေါ်ကသူတို့ကဒီလိုပစ္စည်းတွေကိုတရားစီပြန်ပြီးတော့သူတို့ဆက်ပြီးတော့မှာပေါ့ဗျာနော်အဲ့ဒီကဘယ်အားဖြစ်နိုင်လဲဆိုတာကိုသူတို့တွေ့ကြတာပေါ့ထာလီဘိုးလေးတလုံးချောင်းနေတာဆိုတော့သူ့နေရာနဲ့သူရှိရမယ့် PC ရဲ့နော်ချောင်းနေလို့ PC ဂျွေနေလို့ PC အဲ့ဒီကနေပြောလဲပြီးပေါင်းသွားနိုင်တာပေါ့ဆိုတော့အများကြီးဖြစ်နိုင်တယ်ကြည့်ရအောင်အများကြီးအဲ့တော့ဒီအတိုင်းကိုတွေးပါလို့ပြောလို့မရဘူ
းလင်းရင်ပြတ်ကျတယ်လို့ဆိုရမှာပေါက်ကွဲပစ္စည်းတွေလင်းရင်မောင်းသူရဲ့အားနည်းချက်အပါဝင်ယာတီဥတုနဲ့ဆက်ပိုင်းဆိုင်ရာချုပ်ရင်းချက်တွေကိုထည့်သွင်းစဉ်းစားရမယ်လို့တက်မလို့ကောက်ွေဦးစီးချုပ်ကပြောဆိုထားပြီး Y8 လင်းရင်ပြတ်ကျမှုဟာတက်မလို့ရဲ့တမိုင်းမှာပထမဆုံးနဲ့အဆိုးဝါးဆုံးလင်းရင်ပြတ်ကျမှုဖြစ်စဉ်ဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်